ရခိုင်ပြည်နယ်ဘက်ကသတင်းပြီးတော့ထိုင်းနယ်ဇက်ကသတင်းကိုပြောပြခြင်းပါတယ်။ကိုဗစ်ကာယောဂါကြောင့်၃နှစ်လောက်ပိတ်ထားတဲ့ထိုင်းမြန်မာနယ်ဇက်တရားတွေဖြစ်ကြတဲ့မဲဆောက်မြဝတီမဲဆောက်တာချီလိပ်တရားတွေကိုပြန်လည်ဖွင့်လှစ်လိုက်ပြီးတဲ့နောက်ယာယီနယ်ဇက်ဖြတ်ကျော်လက်မှတ်ကင်ဆောင်ထားပြီးထိုင်းဘက်ကိုဝင်ရောက်လာတဲ့မြန်မာတွေဟာသတ်မှတ်ထားတဲ့ရက်မှာပြန်လည်ထွက်ခွာတာမလုပ်ကြပါဘူး။ဒါကြောင့်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်နေတာကိုထိုင်းလာဝကကနေသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒီအကြောင်း VOA သတင်းတောက်မိုက်အေးမာကထိုင်းမြန်မာနယ်ဇက်ကနေသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်ဇက်မဲဆောက်မြဝတီချစ်ကြည်တရားတက်ကနေနှစ်နိုင်ငံပြည်သူတွေတွာလာလဲပတ်နိုင်အောင်698ရဲ့နယ်ဇက်ဖြတ်ကျော်လက်မှတ်တွေလုပ်ပေးတာဟာတလကျော်ကြာပြီဖြစ်တယ်လို့မဲဆိုင်တာချိလိတရားတက်ကတော့နေဆက်ဖြတ်ကျော်ခွင့်ပေးတာဟာရပ်ပိုင်းသာရှိပါသေးတယ်။အခုအခါမှာတော့ထိုင်းဘက်ကိုဝင်လာတဲ့မြန်မာတွေဟာမြန်မာပြည်ကိုမပြန်တော့ပဲထိုင်းနိုင်ငံအတွင်းပိုင်းကိုသွားရောက်အလွတ်လွတ်ကင်ဖို့အတွက်လှုပ်ဆောင်နေတာကြောင့်ထိုင်းလာဝကတွေကအသိပေးကြေညာချက်တွေထုတ်ပြန်နေရကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပြပါဗျ။ဇန
်နဝါရီလ12ရက်နေ့ကစပြီးတော့မဲဆောက်မြောက်ဒီတရားလို့အလွယ်ခေါ်တဲ့ထိုင်းမြန်မာကြည့်ကြည့်တော့အမှတ်တရဖွင့်လိုက်တယ်။အလားတူပဲဒီ2023ဖေဖော်ဝါရီလ20ရက်နေ့ကတာချီလိပ်မဲဆိုင်ထိုင်းမြန်မာကြည့်ကြည့်တော့ဖွင့်လိုက်တယ်။အဲ့ဒီတရအနှစ်ဆင်းလုံးမှာထိုင်းဥပဒေရ9လက်မှတ်လို့ခေါ်တဲ့698ရက်ပေါ့။အဲ့698ရက်လက်မှတ်ကိုခိုင်ဆောင်ပြီးတော့ထိုင်းနယ်မြေအေရိယာနယ်မြေထဲကိုရောက်လာကြတဲ့မြန်မာတော်တော်များများဟာ9ရက်ပြည့်ပြီမလဲထိုင်းနိုင်ငံမှာဆက်လက်တောင်တင်နေထိုင်ပြီးတော့ထိုင်းနယ်ဒီရောရောက်ပြီးတော့ဆက်လက်နေထိုင်ကြတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြည်နယ်လာဝကအတိပေးကျင်းရချက်ဆောင်ထုတ်ပြန်ထားပါတယ်အဲ့ဒါကတော့ဖြေလျှော့ခွင့်ရရှိထားတဲ့ယာယီနယ်ဆက်ဖြတ်တန်းခွင့်လက်မှတ်ကင်ဆောင်ထားတဲ့သူတွေဟာနယ်ဆက်ထိပ်ပြန်လည်ဖွင့်လှစ်တဲ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့ခုနှစ်ရက်အတွင်းမှာပြန်လည်ထွက်ခွာကြဖို့အတိပေးကျင်းရပါတယ်ဆိုကျင်းရချက်ထုတ်ပြန်ရတဲ့အခီးဖြစ်သွားတယ်ပေါ့ဗျာ
တချို့ကတော့နယ်ဆက်ဖြတ်ကျော်လက်မှတ်နဲ့ချစ်ကြည်တကားကနေလာကြပြီမဲ့ထိုင်းနိုင်ငံတဲကိုရောက်လာတဲ့အခါမှာလက်မှတ်တွေကိုဖျောက်ဖျက်လိုက်ပြီးထိုင်းနိုင်ငံအတွင်းပိုင်းကိုလူကုန်ကူးတဲ့ပွဲစားတွေနဲ့တရားမဝင်သွာလာကြသူတွေလည်းရှိတယ်လို့လည်းဆိုပါတယ
်ပြီးတော့ဘန်ကောက်ပေါင်ဝင်အချို့ချို့နေရာတွေကိုရောက်ရှိသွားကြတယ်မဲဆိုင်တရားဘက်ကလာကြတဲ့သူတော်တော်များများကလည်းမဲဆိုင်ဆိုတဲ့ထိုင်းနေမြေမှာနေထိုင်ပြီးတော့ချင်းလိုက်ချင်းပိုင်အစရှိတဲ့အလုတ်ကိုင်းအခွင့်အဆက်အသွယ်အခွင့်အလမ်းကောင်းတွေရှိတဲ့နေရာတွေကိုတက်လှမ်းဖို့အတွက်ကြိုးပမ်းကြတာတွေ့ရတယ်
ချစ်ကြည်တရားတွေမဖွင့်ခင်လုံးကလည်းမြန်မာပြည်ကအလုတ်ကန်ရှာဖွေလူသူတွေဟာတရားမဝင်နေဆက်ဖြတ်ကျော်မှုတွေကနေ့စဉ်ရှိနေပြီးနေ့စဉ်မြန်မာပြည်ရာကနန်းလောက်လည်းဖမ်းဆီးခံခဲ့ရပါတယ်အခုနေဆက်တရားတွေပြန်ဖွင့်ချိန်မှာတော့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းဆက်ရွက်ဆောင်ရမ်းတွေကိုပြပြီးမှခရီးသွားလာလို့ရတာကြောင့်မြန်မာဘက်ကလာသူတွေဟာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားလက်မှတ်တွေကိုအမြန်လုပ်ပြီးလာနေကြတယ်လို့လည်းဆိုပါတယ်ထိုင်းနယ်ဆက်ကနေဖြတ်ကျော်ဝင်ရောက်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းဆက်ရွက်စာတမ်းတွေဟာတစ်စောင်ကိုမြန်မာကျပ်ငွေ9000လောက်ထိပေါက်ဈေးဖြစ်နေတယ်လို့လည်းထိုင်းဘက်ကလာရောက်လဲပတ်သူတွေကပြောဆိုခဲ့ပါတယ်ရှင်